ဒီကရေးကိစ္စကြောင့်နိုင်ငံတကာမှာကန့်ကွက်ဆန္ဒပြမှုတွေကြုံနေရချိန်မှာဆန္ဒပြမှုတွေပြင်းထန်တဲ့နိုင်ငံအချို့မှာတော့မြန်မာတန်ယုံလုံခြုံရေးတွေကိုရှစ်ခင်းကတပိုးပြီးတော့လုံခြုံရေးတိုးမြင့်လာပါတယ်။ပါကစ္စတန်အပါအဝင်မွတ်စလင်နိုင်ငံအချို့ကမြန်မာတန်ယုံတွေလုံခြုံရေးတိုးမြင့်ဖို့စွတ်တော်ဖက်ကလည်းအစိုးရအသုံးစိတ်တမပေးထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကိုညာဝင်းအောင်ကအစုံစမ်းမေးမြန်းထားပါတယ်ရှင်
။ကမ္ဘာမွတ်စလင်နိုင်ငံကြီးတစ်ခုဖြစ်တဲ့ပါကစ္စတန်နိုင်ငံကမြန်မာတန်ယုံမှာလုံခြုံရေးရစိုးရိမ်စရာအခြေအနေတွေကြုံလာရတာကြောင့်တိုင်ဟိုမှာလုံခြုံရေးကင်မရာတပ်ဆင်မှုအပါအဝင်အခြားအစိတ်ပိုင်းတွေကိုတပ်ဆင်နိုင်ဖို့ပြည်သူ့လူထုမှာဘတ်ဂျက်တောင်းခံရတဲ့ကိစ္စကိုပြီးခဲ့တဲ့ရက်ပိုင်းကဆွေးနွေးအတည်ပြုနိုင်ခဲ့တယ်လို့မြန်မာသမ္မတအယုံပြောခွင့်ရပုဂ္ဂိုလ်ဦးစောဒီက VOA မြန်မာပိုင်းကိုပြောပါလေ
။အဲ့လူထုမှာလည်းကျွန်တော်အဲ့ရှင်းသားပြီးသူတို့ကအာထင်ကြောင်းလို့ပြောနော်ထင်ကြောင်းလို့ပြီးရေကိုမျိုးပိုင်းဆိုင်ရာတော့ဖြစ်ပြီးတော့အဲတုံ့ပြန်တာဆက်မှာဖြစ်တယ်ဟော
ပါကစ္စတန်နိုင်ငံကမြန်မာတန်ယုံကိုဖောက်ခွဲမှုလုပ်လာနိုင်တယ်ဆိုပြီးပါကစ္စတန်ထောင်လန်းကြီးရဲ့သတင်းပေးမှုကြောင့်မြန်မာတန်ယုံကိုလုံခြုံရေးတိုးမြှင့်သွားဖို့အစိုးရကဘတ်ဂျက်ချပေးတာဖြစ်ကြောင်းနိုင်ငံရေးဝန်ကြီးဌာနမဟာဗျူဟာလေ့လာရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါ်ကေဒီဆိုက VOA ကိုပြောပါတယ
်တန်ယုံမှာလာပြီးဆန္ဒပြတာတွေရှိတယ်နောက်တစ်ခါဟိုဖောက်ခွဲမှုပါညာလုံနိုင်စရာရှိတယ်ဆိုရဲအနေအထားမျိုးလေးတွေသတင်းရတယ်ဆိုပြီးပါကစ္စတန်ဘက်ကဆက်သွယ်လုပ်ပြီးတော့သူတို့ကလည်းလုံခြုံရေးပြေးတယ်တိုးတော် structure ပိုင်းမှာထည့်ရမယ့်ဟာမျိုးတွေဒါတွေကတော့သက်ဆိုင်ကုန်ကြတာရှိပါလိမ့်မယ်အခုပြောလိုက်တဲ့ပါကစ္စတန်ဒီမစနိုင်ငံလို့ပြောလို့ရပါမယ်တခြားနိုင်ငံတွေမှာလည်းကျမတို့လုံခြုံရေးတွေကတော့သူ threat ရှိတဲ့ပုံမှာမူတည်ပြီးတော့ကျမတို့ပြင်ဆင်ရတာပေါ့အခုဒီဟာမှာလည်းပဲသူအင်ရှင်နိုင်ငံရဲ့ suggestion တိုင်းကျမတို့ကလည်းလုပ်တာပါပဲရှင
်ပါကစ္စတန်နိုင်ငံမှာလိုပဲအာဆာတိုက်တဲမှာမွတ်စလင်အများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံကမြန်မာတန်ယုံနဲ့အီဂျစ်ကကိုင်ရိုမြန်မာတန်ယုံမလေးရှားကမြန်မာတန်ယုံစတာတွေကိုလုံခြုံရေးတိုးမြှင့်ဆောင်ရွက်ထားကြောင်းဒေါကီတီဆိုးကရှင်းပြပါတယ
်အင်ဒိုနီးရှားလည်းလှုပ်ထားတယ်အင်ဒိုနီးရှားမှာကကျမတို့ကဟိုတိကျတောင်ဖော်မယ်ထင်တယ်အင်ဒိုနီးရှားကမြေတီးတဲ့မြေကြီးရှိတာဒါပေမဲ့အင်ဒိုနီးရှားဘက်ကတော်တော်လေးတောင်းဝင်ပြီးလုပ်ကြည့်တယ်ကျမအင်ဒိုနီးရှားကိုပြောတော့တာက separate ခြံဝင်းလိုမျိုးလေးဆိုတော့လည်းလုံခြုံရေးကပိုကောင်းတယ်ထင်တယ်အင်းဆက်ရရတယ်လည်းလည်းတော့ပြနေပါလေကျမတို့တခုတော်ညွန်ရေးတိထားပြီးလုပ်ပြရဆိုကိုလည်းအဲ့လိုပဲဆန္ဒပြတဲ့လူတွေနည်းနည်းဟိုချိုးပေါက်ချိုးပေါက်ကစီကန်ချိုးပေါက်တာတွေ့တာရှိတော့လုံလုံရေးကျမတို့တန်ရုံးမှာအားဖြည့်ထားပါလေပါကစ္စတန်ကတော့အခုဗတ်ဂျက်ကိစ္စလွတ်တော်မှာဆင်းရဲတော့သူများကပြကြတာပေါ့ကျန်တဲ့ဟာတွေတုန်းကလည်းလွတ်တော်လွတ်ပါတယ်တတိမထာမီလို့ဖြစ်ပါလေအင်ဒိုနီးရှားကလည်းလွတ်ပြပါလေခါလိုလည်းပြင်းထန်တာရှိပါလေ
ဒီကနေ့ကမ္ဘာမှာဆွေးနွေးစရာအဖြစ်ကြုံနေရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေရှိလာနိုင်တာကြောင့်ကြိုတင်ပြင်ဆင်မှုတွေလုပ်လာရတာဖြစ်ကြောင်းဒေါ်ဂီစီဆိုးကပြောပါလေ
Terrorism ဆိုတဲ့ဟာမျိုးကနေရာတိုင်းမှာဖြစ်နေကြတယ်လေဘယ်နဲ့ဘယ်နေရာမှာဥပမာမွတ်စလင်နိုင်ငံမှာလို့ပြောလို့မရပါဘူးတခြားဥရောပနိုင်ငံတွေမှာလည်းဖြစ်တဲ့ဟာတွေအများကြီးရှိတာလေဒီလုံခြုံရေးဆိုတဲ့ aspect ကကြည့်ပြီးတော့ Terrorism ဒါတောင်းဝင်ရှိတဲ့လူတွေတွေနေရာတော့ဒါမျိုးအများကြီးသတိထားပါတယ်။တိုင်းဝန်ကိုယ်တိုင်ကဒီလိုမျိုးရေးချက်ပလန်တွေဆွဲရတာရှိသလိုဒီဘက်ကနှင်ကြားရလည်းရှိပါရဲ့အခြေအနေတွေမှာမူတည်ပြီ
းဒီကနေ့မြောက်ပိုင်းကရွေးကြအရေးကိစ္စကြောင့်မွတ်စလင်အများစုရှိရာကမ္ဘာနိုင်ငံတွေကမြန်မာတိုင်းဝန်တွေမှာရွေးကြအခွင့်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။မလေးရှားနိုင်ငံမှာရွေးကောက်ပွဲရှုံးနိမ့်သွားတဲ့မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ကိုယ်တိုင်ပါဝင်တဲ့ရွေးကြအရေးဆန္ဒပြပွဲလုပ်ခဲ့ပါတယ်။အင်ဒိုနီးရှားကမြန်မာတန်ယုံမှာလည်းဆန့်ကျင်ဆန္ဒပြပွဲတွေကြုံခဲ့ရသလိုတိုက်ခိုက်မှုလုပ်မယ်ဆိုတဲ့တရားခံကိုဖော်ထုတ်နိုင်ခဲ့ပါတယ်။အီဂျစ်နိုင်ငံကမြန်မာတန်ယုံရှိမှလည်းကြမ်းကြမ်းတမ်းဆန္ဒပြမှုတွေဖြစ်ခဲ့ပါတယ်ခင်ဗျာ။